မြမငင်းငင်းရေးဆွေးနွေးပွဲတွေကိုအားပေးပြီးအခြေအနေပြန်ပြီးဒီငိမ့်လာစေရေးလုံနိုင်သမျှအားလုံးလှုပ်သွားဖို့အရှေ့တောင်အရှနိုင်ငံများအဖွဲ့အာဆီယံနဲ့လက်တွဲလှုပ်ဆောင်သွားမယ်လို့ဒီဥနိုင်ငံရဲ့ဝန်ကြီးဝမ်ရှိကပြောပါရယ်ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးတီယိုဒိုရိုလက်ဆင်နဲ့ဒီဥနိုင်ငံအရှေ့ပိုင်းဖူဂျန်ပြည်နယ်နန်ပင်မြို့မှာတောက်ကြံလေးကတွေ့ဆုံဆွေးနွေးချိန်တွင်ဒီဥနိုင်ငံတော်ကောင်စီဝန်လည်းဖြစ်သူဝမ်ရှိကအဲ့လိုပြောခဲ့တာပါဝန်ကြီးဝမ်ရီဟာစင်ကာပူနိုင်ငံသားဝန်ကြီးဗီဗီယန်ပါလာခရစ်စနန်မလေးရှားနိုင်ငံသားဝန်ကြီးဟီရှမ်မူဒင်ဟူစိန်အင်ဒိုနီးရှားနိုင်ငံသားဝန်ကြီးရက်နိုမာဆူဒီဖိလစ်ပိုင်နိုင်ငံသားဝန်ကြီးလော့ခ်စင်တို့နဲ့ဘူရူးနေကနေတောက်ကြနေတွင်နန်ပင်မြို့မှာတီးကြားစီတွေ့ဆုံဆွေးနွေးတာပါမြန်မာနိုင်ငံတွင်သက်ဆိုင်သူအားလုံးအနေနဲ့သဘောထားကွဲပြားမှုတွေကိုအခြေခံဥပဒေနဲ့တရားရေးမူပေါင်းအတွင်းကနေဆွေးနွေးဖြေရှင်းပြီးနိုင်ငံရေးဖြေရှားဖို့ခက်ရယူထားရပြီးမြန်မာနိုင်ငံနဲ့ကန့်ကြီးတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးရှေ့ဆက်ဖြစ်တွန်းစေဖို့တရုတ်နိုင်ငံကထောက်ခံကြောင်းလဲဝန်ကြီးဝမ်ရီကပြောပါရယ်မြန်မာရေးဆွေးနွေးဖို့အာဆီယံထိပ်သီးအစည်းအဝေးစောလင်စွာကျင်းပနိုင်ရေးကိုလည်းတရုတ်ကထောက်ခံတယ်လို့ဝန်ကြီးဝမ်ရီကပြောပါရယ်မြန်မာအခြေအနေပိုဆိုးမလာရေးဒါမှမဟုတ်ထိမ့်မရတဲ့အခြေအနေရောက်မသွားစေရေးနောက်ထပ်သွေးရွေတန်ရုံမဖြစ်အောင်အရက်သားတွေထိခိုက်သေးဆုံးမှုမဖြစ်အောင်ရှောင်ရှားဖို့မြန်မာအချုပ်အခြာအာဏာပိုင်မှုကိုတိကျစေပြီးအခြေအနေထပ်ပြီးရှုပ်ထွေးသွားစေမယ်ကုလသမဂ္ဂလုံခြုံရေးကောင်စီကတင့်လျော်မှုမရှိဘဲဝန်ရောင်းဆွတ်ဖက်တာမျိုးကိုရှောင်ရှားဖို့နဲ့သူတို့ကိုယ်ပိုင်အကျိုးမြတ်ရဖို့အတွက်မြန်မာအခြေအနေကိုမတိမငြိမ်ဖြစ်အောင်လုပ်ပြီးမိလောင်ရလေပင်လုံးမဲ့ပြည်ပအင်အားစုတချို့ကိုတားဆီးဖို့ဆိုတဲ့အချက်၃ချက်ကိုဝန်ကြီးဝမ်ကြီးကပြောဆိုခဲ့ပါတယ်ဒါပေမဲ့လည်းအဲ့ဒီပြည်ပအင်အားစုတချို့ဆိုတာကဘယ်သူဘယ်နိုင်ငံတွေဆိုတာနဲ့ဘယ်လိုအကျိုးမြတ်တွေအတွက်ဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမသွားပါဘူး